ဒီနေ့ငယ်မှာလွတ်တော်ကိုဖြစ်သိမ်းပြီးပထမဆုံးအချိန်ဖြစ်ဒုတိယအချိန်ရွေးကောက်ပွဲကိုအချိန်ဆော့ကျင်းပဖို့ဒီနေ့ပဲမဲခွဲဆုံးဖြစ်လိုက်ပါတယ်။အငြင်းချုပ်ပင်ချမင်းနဲ့တင်ရဟုကညမောက်ဆွေရမဖွဲ့နိုင်ပဲဖြစ်ခဲ့ပြီးနောက်ဒီနေ့လွတ်တော်မှာမဲခွဲဆုံးဖြစ်ရမှာတော့ထောက်ခံမဲ84မဲကန့်ကွက်မဲ45မဲနဲ့လွတ်တော်ကိုဖြစ်သိမ်းပြီးနောက်တစ်ချိန်ရွေးကောက်ပွဲကိုစက်တင်ဘာ19ရက်နေ့မှာကျင်းပဖို့ဆုံးဖြတ်လိုက်ကြတာပါ။ဧပြီလ9ရက်နေ့ရွေးကောက်ပွဲမှာအနံ့ရခဲ့တဲ့ဝန်ကြီးချုပ်ကတော့အစိုးရတစ်ဖွဲ့ကိုမနေ့ကတည်းကအကြံပေးထားတာပါ။ဝန်ကြီးချုပ်ကတော့သူ့ရဲ့ Conservative Party လေကပါတီနဲ့ Ultra Orthodox လွတ်တော်ကိုယ်စားလှယ်ကာဝဲဝန်ကြီးချုပ်ကာဝဲဝန်ကြီးဟောင်း Effector Lebanon ဦးဆောင်တဲ့တခြား Conservative ဦးစုတွေနဲ့ပေါင်းပြီးညွန်မောင်းအစိုးရဖွဲ့နိုင်မှုမျှော်လင့်နေတာဖြစ်ပါတယ်။ဒါမှလည်းပါတီယူဝါဒပြင်းထန်သူဂျူးလူမျိုးတွေကိုတခြားအစ္စရေးနိုင်ငံသားလူငယ်လူရွယ်တွေလိုပဲစစ်မှုထမ်းခိုင်းမှုကာဝဲဝန်ကြီးဟောင်းရဲ့တောင်းဆိုချက်ကိုဝန်ကြီးချုပ်နဲ့ Ultra Orthodox တွေကငင်းဆန်ခဲ့ကြတဲ့အတွက်ဆွေးနွေးမှုတွေလည်းပြပြခဲ့တာပါ။ Orthodox ဟောတာပြင်းထန်သူတွေကတော့စစ်မှုထမ်းခိုင်းတဲ့လူရဟာဘာသာရေးယုံကြည်မှုကိုထိခိုက်စေနိုင်တယ်ဆိုပြီးကန့်ကွက်နေပေမဲ့စစ်မှုထမ်းဖို့ကိလ ქვენ ပေးထားတဲ့အစီအစဉ်ပေါ်မှာတော့တခြားအစ္စရေးနိုင်ငံသားဂျူးလူမျိုးတွေကြားမချေမနှက်ဖြစ်နေကြတာပါ။